အိန္ဒိယပိုင်ကရှမီးယားဒေသမှာလွန်ညွေးတပ်ဖွဲ့နဲ့အများပြားထိခိုက်တိုက်ဆုံခဲ့တဲ့တိုက်ခိုက်မှုတွေအပြင်းထန်တုံ့ပြန်သွားမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပြုပြောဆိုလိုက်ပါတယ်တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုင်းရဲ့ပတ်သက်နေကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းနဲ့လုံးဝထိကျန်ဖြစ်အောင်ဝိုင်းပယ်ဖို့လည်းတိုက်တွန်းနေတာပါတိုက်ခိုက်မှုနောက်ကမှပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်မှာဖြစ်ကြောင်းလွန်ညွေးအချက်မင်းအရာရှိနဲ့တွေ့ဆုံပြီးဒီနေ့ပဲဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့အကြံဖက်သမားတွေကိုလက်တုံ့ပြန်ရမှာလူမျိုးတပ်ဖွဲ့ကိုစစ်ကြေးလုပ်ခွင့်ပေးဖို့လည်းကတိပြုခဲ့ပါတယ်တက်ခဲမှုတွေနဲ့အိန္ဒိယကိုမတီးမငင်လုံနိုင်မယ်လို့အိန္ဒိယနိုင်ငံကယူဆထားခဲ့ရင်ဒီစစ်စစ်အောင်မြင်မှာမဟုတ်ကြောင်းနဲ့တက်ခဲမှုနောက်ကွယ်ကနိုင်ငံနဲ့ကျူးလွန်သူတွေအနေနဲ့သူတို့လုပ်ရတဲ့အတွက်တရားပေါက်အပြစ်ပေးခံရမှာဖြစ်တဲ့ကြောင်းလဲနယူးဒေလီမြို့တော်မှာဝန်ကြီးချုပ်မော်ဒီကပြောဆိုလိုက်တာပါကရှမီးယားဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပါကစ္စတန်ချင်းဆိုင်အစ္စလမ်စစ်သွေးကြွအဖွဲ့ဂျက်ရှိမိုဟာမက်ကကြေညာထားပါရဲ့ပြည်သူစစ်ရင်နှင်းတစ်ခုကိုပြစ်မှတ်ထားပြီးမနေ့ကအသေးခံဘုံခွဲတက်ခဲရမှာတော့တပ်ဖွဲ့ဝင်40ထက်မနည်းတိစုံခဲ့ရတာပါ